တိုက်ပွဲအခြေအနေကြောင့်သုံးလဝင်းကျင်အသွာလာပိတ်ထားရတဲ့မြစ်ကြီးနားပူတာအိုလမ်းမှာကွန်တိန်နဲ့73စီကားတွေသွာလာခင်းရတာနှစ်ပတ်နီးပါးရှိနေပေမဲ့ပူတာအိုမြို့ထဲမှာတော့စားတောက်ကုန်စီတွေဈေးနှုန်းပုံမှန်ပြန်ဖြစ်သေးတယ်လို့ဖုန်းလိုင်းအဆက်အသွယ်လည်းခက်ခဲနေတယ်လို့မြို့ကန်တွေကပြောပါတယ်အဲဒီကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ခင်ဗျာ
ကချင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်မြစ်ကြီးနားလမ်းအသွာလာသုံးလဝန်းကျင်ပိတ်ထားခဲ့ရတာပါမြစ်ကြီးနားဘူတာကိုကားလမ်းကိုပြီးခဲ့တဲ့ဇွန်လ၈ရက်နေ့မှာတော့ပြန်ဖွင့်ပေးခဲ့ပြီးကုန်စီပို့ဆောင်ရေးအတွက်အကန့်အသတ်နဲ့သာခွင့်ပြုထားပါတယ်ရောက်လာတဲ့ကုန်စီနဲ့မြို့နေလူဦးရေအချိုးအစားမမျှလို့ကုန်စီဈေးနှုန်းပုံမှန်ပြန်မဖြစ်သေးဘူးလို့ဘူတာကိုမြို့ကန်တဦးကပြောပါတယ
်ဈေးတွေကတော့တဖြည်းဖြည်းတော့ကျလာဒါပေမဲ့ပုံမှန်နေထားတော့မရောက်သေးဘူးပေါ့နောက်စောင့်ကြည့်အောင်73စီတွေကလည်းဈေးတွေတော့ကျလာပြီဒါပေမဲ့ဟိုကျမ်းနဲ့ဈေးတော့မချ1800ပေါ့တလီတာ
ဆက်သွယ်ရေးအတွက်ဖုန်းလိုင်းအတော်များများလဲမရသေးဘူးလို့ဆိုပါတယ
်ဟုတ်တယ်မရဘူးမိုင်းသေးသေးညတလီနော်ဒီရက်အင်တာနက်တော့ပြတ်တာကျမယ်ဖုန်းလိုင်းလည်းမရမိုင်းသေးတစ်ခုလည်းရမယ်မိုင်းသေးတော့မအိမ်အပြင်မဲမိအိမ်แท้မှာဆိုမမိ
ပူတာအိုမြို့မှာရှိတဲ့ဆွေမျိုးသားချင်းတွေစီကိုစီပို့ကျင်တာနဲ့ငွေလွှဲဖို့အတွက်ကိုအချင်းချင်းဆက်သွယ်နိုင်ဖို့ကအခုချိန်ထိခက်ခဲနေစေဖြစ်တယ်လို့သိရပါတယ်။အင်တာနက်လိုင်းလုံးဝပြတ်တောက်နေပြီးဖုန်းလိုင်းကလည်းပုံမှန်ပြန်ဆက်သွယ်နိုင်တာမဟုတ်သေးဘူးလို့မြေကြီးနားဒေသခံတို့ကပြောပါတယ်
။တို့လိုင်းမရလို့အဖြစ်တည်းမရဘူးပို့တောက်ခဲ့ပြီ။ပို့တောက်ဖက်ကကားတော့တင့်နေပြီဒါမှမဟုတ်ခင်းတွေတော့မသွားခိုင်းဘူးပေါ့
။မြေကြီးနားပူတာဦးလမ်းမှာကုန်တင်ရင်တွေကိုအကန့်အသတ်နဲ့သာခွင့်ပြုထားပြီးခီးသက်တင်ရင်တွေကတော့အခုချိန်ထိသွားလာခွင့်မရသေးပါဘူး။ကုန်စီပို့ဆောင်တဲ့ယင်းနေပုံမှန်တိုင်းပြန်မထွက်သေးလို့ကားဂိတ်တွေမှာတေချာစုံလမ်းဖို့လိုတယ်လို့ယင်းမောင်းတူကပြောပါတယ
်။ရရတယ်လေ။ကျွန်တော်တို့ဖိတ်မှပဲကိုရမယ်။ကောင်းတယ်ကောင်းတယ်အားလုံးကောင်းတယ်
။စာဝတ်နေရခက်ခဲတဲ့အိမ်အောင်စုတွေကိုဒေသခံလူငယ်တွေကဆန်လူတန်းတာရှိပါတယ်။မေလကုန်ပိုင်းတုန်းကတက်ပွဲတွေကြောင့်ပူရာအိုမြို့နယ်ကားလမ်းဘေးမှာရှိတဲ့ရွာတွေမှာနေထိုင်သူတွေဟာစစ်ရှောင်နေကြရတာပါ။ကုန်သွယ်ရေးမှာရေးပါတဲ့မြေကြီးနားလမ်းကိုသွာလာခွင့်ပိတ်ခဲ့လို့ကူရာအိုမြို့မှာစားတောက်ကုန်နဲ့73စီပြတ်လတ်ခဲ့ပြီးဈေးအဆမတန်ပေးဝင်နေရတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာ။